တရုတ်အမေရိကန်ကုန်သွယ်ရေးသဘောတူညီချက်ရခဲ့တဲ့နည်းတူပဲမြောက်အမေရိကန်ကုန်သွယ်ရေးသဘောတူညီချက်တရက်ကိုလည်းအမေရိကန်ထက်လွတ်တော်ကဂျာတာဘရီနေကအတည်ပြုလိုက်တာကြောင့်ဒီသဘောတူညီချက်ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အဓိကအောင်မြင်မှုတစ်ခုဖြစ်လာခဲ့ပါတယ်အဖွဲ့ဝင်အမတ်ဦးရေတရားရှိတဲ့အထက်လွတ်တော်ကအမေရိကန်မက္ကဆီကိုနဲ့ကနေဒါတို့ပါဝင်တဲ့ဒီသဘောတူစာချုပ် USMCA ကို89မဲ10မဲနဲ့အတည်ပြုပေးခဲ့တာပါRepublican နဲ့ Democrat အမတ်တစ်ဖက်လုံးကအမတ်အများစုကပါတီစွဲမပါပဲအတည်ပြုကြတာလည်းဖြစ်ပြီးသမ္မတ Trump တရားဝင်လက်မှတ်ကြီးထိုးယူတာချက်ရှိပါတော့တယ်။ American ဘဏ္ဍာရေးဝန်ကြီး Steve Mnuchin ကအခုလိုသပိုင်းဝင်သဘောတူညီချက်ဟာ American တို့အတွက်ကနေဒါနဲ့ Mexico နဲ့ကုန်သွယ်ရေးဆက်ဆံရေးကိုဟန့်ကျက်နေအောင်နဲ့ပိုပြီးခင်မြောင်ဆောင်ရွက်ပေးဖို့လည်းမကဘူး။စီးပွားရေးတိုးတက်မှုနဲ့အလုပ်ကိုင်ဖန်တီးမှုတွေကဘောဘာနှစ်တည်ပြီးမှဖြစ်ကြောင်းဒီသဘောတူညီချက်ဟာအလုသမားလေသမားနဲ့ကိုထုတ်လုပ်သူတွေအတွက်အရေးကြီးကြောင်းလည်းပြောပါရယ်အမေရိကန်အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကသမ္မတ Trump အစိုးရကကနဦးအစိုးရပြုခဲ့တဲ့သဘောတူညီချက်မူကြဟာအမေရိကန်အလုသမားတွေရဲ့အလုပ်ကိုင်တွေမက္ကဆီကိုအလုသမားတွေစီကိုရောက်သွားဖို့အချက်တွေပါဝင်နေတယ်လို့စေဝါပစ္စည်းစင်းလုံးမြန်မာမှုနဲ့ပတ်ဝန်းကျင်ဆိုင်ရာစံနှုန်းနှိမ့်ပါတဲ့အချက်တွေလည်းပါဝင်နေကြောင်းဒါကြောင့် Democrat Party ရဲ့ခေါင်းဆောင်ပိုင်းအနေနဲ့အဲ့ဒီအချက်တွေကိုပြင်ဆင်ခဲ့ရကြောင်းပြောပါရယ်အထက်လွှတ်တော်ကတည်ပြုခဲ့တဲ့ USMCA ကုန်သွယ်ရေးသဘောတူညီချက်ဟာ NAFTA လို့ခေါ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုအစားထိုးမှဖြစ်ပါတယ်ခင်ဗျ